အမေရိကန်ပြည်ထောင်စုမှာရှေ့လာမယ့်အင်္ဂါနေ့ကျရင်သမ္မတရွေးပွဲကျင်းပတော့မယ့်အချိန်မှာပဲဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလရီကလင်တန်နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့တဲ့၄နှစ်တာကာလအတွင်းအီးမေးလ်အသုံးပြုခဲ့တာတွေနဲ့ပတ်သက်ပြီးတော့နောက်ထပ်စုံစမ်းစစ်ဆေးမှုအသစ်တွေလှုပ်ဆောင်မယ့်အကြောင်းကြေညာလိုက်တဲ့အတွက်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI အကြီးအကဲ James Comey ရဲ့ဆုံးဖြတ်နိုင်စွမ်းပေါ်သမ္မတအိုဘားမားကမေးခွန်းထုတ်ခဲ့ပါတယ်ဝင်ကြီးဟောင်းကလင်တန်နဲ့ဆက်နွယ်နေတဲ့အီးမေးလ်တချို့ကိုစုံစမ်းစစ်ဆေးသူတွေထပ်မံတွေ့ရှိထားတဲ့အတွက်အမျိုးသားလုံခြုံရေးဆိုင်ရာထိပ်တန်းသတင်းတွေကိုကလင်တန်ကင်တွယ်ခဲ့တာတွေနဲ့ပတ်သက်လို့နောက်ထပ်အချက်လက်သစ်တွေရှိမရှိစစ်ဆေးနေတဲ့အကြောင်း FBI ညွှန်ကြားရေးမှူးကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကွန်ကရစ်လွှတ်တော်ခေါင်းဆောင်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ဝင်ကြီးဟောင်းကလင်တန်ဟာထိပ်တန်းသတင်းအချက်လက်တွေကိုကင်တွယ်ရမှာအလွန်အမင်းလက်လွတ်စပဲလောက်ခဲ့ပေမဲ့လို့ရာဇဝတ်ကြောင်းနဲ့အရေးယူရလောက်အောင်တော့မဖြစ်ခဲ့ဘူးလို့ FBI အကြီးအကဲကဇူလိုင်လထဲမှာပဲပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတလောင်းကလင်တန်ကိုထောက်ခံသူဒီမိုကရက်တစ်ပါတီဝင်တွေနဲ့ Republican Party ဝင်တချို့ကတော့သမ္မတရွေးကောက်ပွဲကျင်းပဖို့၁၇ရက်အလိုမှာ FBI အကြီးအကဲကကြေညာခဲ့တာနဲ့ပတ်သက်လို့ထိုးနှက်ဝေဖန်ခဲ့ကြတယ်လို့ထပ်မံတွေ့ရှိခဲ့တယ်ဆိုတဲ့ email တွေဟာအစောပိုင်းတော့ကစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်မှုရှိမရှိမသိဘူးလို့လည်းခပ်ဝါးဝါးပြောကြားခဲ့တယ်လို့ထောက်ပြခဲ့ကြပါတယ်။